မင်္ဂလာညနေခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်ဇွန်လ9ရက်တောက်ကြနေညနေအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိကလိုင်းနိုမီတာ16.25ရုပ်ကနေတိုက်ရိုက်ထုတ်လင်းနေပါပြီရှင
်ခုနေရာနည်းနည်းမြင့်နေတော့ရှိတဲ့နေရာပြဿနာရှိနေတယ်မြောက်ဘက်မှာမြင်ရတော့မူဇေပေါ့
ဒီကမှာရှင်ဒီကနေ့ညနေအတွက်အစီအစဉ်မူကကျွန်မခင်ပြူထွေးပါဒါကတော့ဒီမကြခင်မှာထုတ်လွှင့်ပေးမယ်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့အနာမျိုးသားပြန်လည်တင့်မြတ်ရေး NRPC နဲ့ဒီမြောက်ပိုင်းမဟာမိတ်လေးဖွဲ့အကြားတွေ့ဆုံမှုအတွက်ပြီးခဲ့တဲ့လတွေကသဘောတူထားပေမဲ့လို့အခုလိုမတွေ့ဆုံနိုင်သေးတဲ့အကြောင်းရင်းကိုပြောပြသွားတာဖြစ်ပါတယ်မကြခင်မှာပြည့်စုံတင်ဆက်ပေးဖို့ရှိပါတယ်ဒီကနေ့မနေ့ကြားမဲ့တဲ့တချို့လည်းပြောပြပါအောင်မဆုမြတ်မွန်ရေ
ဟုတ်ကဲ့ပါရှင်ကျမတို့ဆုမြတ်မွန်မှာဒီမက္ကဆီကိုကုန်ပစ္စည်းတွေအပေါ်မှာအမေရိကန်ကတွင်းကုန်ခွန်ကောက်ခံမှာကိုရှောင်ရှားနိုင်မှုအတွက်နှစ်နိုင်ငံတာဝန်ရှိသူတွေဒီကနေ့ဆက်ပြီးတော့ဆွေးနွေးကြမှာပါဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတော့ဒီကနေ့ရာထူးကနေတရားဝင်ဆင်ပြတော့မှာဖြစ်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြီးညာပေးဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါဒီလိုမျိုးနိုင်ငံတကာသတင်းတွေအပြင်မူပဲဒီကမ္ဘာပေါ်မှာကုသလို့ရတဲ့လိင်ကတဆင့်ကူးစက်ရောဂါတွေဘလောက်ထိကြကြပြန့်ပြန့်ဖြစ်ပွားနေသလဲဒါနဲ့ပတ်သက်လို့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နောက်ဆုံးအဆင့်ခန်းစာကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ကမ္ဘာကြီးပူနွေးလာမှုကိုထိန်းချုပ်နိုင်ဖို့ကျွမ်းကျင်ပညာရှင်တွေကဘာကိုသတိပေးနေသလဲဆိုတာကိုလည်းပြောပြပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကကြီးညာပေးကြပါမယ်ရှင်။
အမေရိကန်ကိုတင်သွင်းတဲ့မက္ကဆီကိုကုန်ပစ္စည်းတွေအပေါ်တင်းလာနေကစပြီးတော့အသွင်းကုန်ခွန်ကောက်ခံဖို့ရှိနေချိန်မှာပဲအမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေဒီကနေ့မှဆက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်အမေရိကတိုက်အလဲပိုင်းကနိုင်ငံပြောင်းလာသူတွေမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်တဲကိုတရားမဝင်ဝင်ရောက်နိုင်မှုရော့ကျသွားအောင်လို့မက္ကဆီကိုဘက်ကပိုအားထုတ်လုပ်ဖို့အမေရိကန်အစိုးရကတွန်းအားပေးနေပါတယ်ဒီပြဿနာရှင်းဖို့နှစ်နိုင်ငံကြားသဘောတူညီမှုမရရင်တော့လာမယ့်တနင်္လာနေ့ဇွန်လ10ရက်နေ့ကစပြီးမက္ကဆီကိုကုန်တွေအပေါ် 900 ဂိုင်းနှုန်းသွင်းကုန်ခွန်ကောက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ထားပါတယ်။နှစ်နိုင်ငံတာဝန်ရှိသူတွေကြားအခုသတင်းပတ်ထည်ဆွေးနွေးမှုတွေကအပြူသဘောဆောင်ပေမဲ့ဂွာတီမာလာ၊ဟွန်ဂျူရက်စ်နဲ့အယ်ဆာဗာဒေါနိုင်ငံတွေကနိုင်ငံပြောင်းအခြေချဖို့ကြိုးစားသူထောင်ထဲချီအမေရိကန်ဘက်လာနေတာကိုတားဆီးနိုင်ဖို့အတွက်မက္ကဆီကိုကပိုအားထုတ်ဆောင်ရွက်ဖို့လိုတယ်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောကြားခဲ့ပါတယ်။မက္ကဆီကိုနိုင်ငံသားရေးဝန်ကြီးမာဆယ်လိုအဘရက်ကအမေရိကန်တာဝန်ရှိသူတွေနဲ့နိုင်ငံသားရေးဌာနမှတွေ့ဆုံဆွေးနွေးနေတယ်လို့အိမ်ယူရောမှလည်းနှစ်နိုင်ငံတခြားတာဝန်ရှိသူတွေကြားမှဆွေးနွေးညှိနှိုင်းနေကြပါတယ်။သဘောတူညီမှုရဖို့စူးစမ်းနေကြတဲ့ကိစ္စတွေထဲမှာမက္ကဆီကိုနဲ့ဂွာတီမာလာနယ်စပ်မှာကင်းလှည့်လုံခြုံရေးကိုတိတိတတ်တတိုးမြင့်ရေးကိစ္စပါဝင်ပါတယ်။တစ်ချိန်တည်းမှာပဲဂွာတီမာလာကခေလွန်ခွင့်ရှောက်ခံသူတွေကိုစီးစစ်နေစမှာသူတို့ကိုအမေရိကန်ထဲမှာအစားမက္ကဆီကိုနိုင်ငံမှာစောင့်ခွင့်ပေးဖို့တခါဟွန်ဂျူရက်စ်နဲ့အယ်ဆာဗာဒေါနိုင်ငံကသူတွေကိုတော့ဂွာတီမာလာမှာအပြေဆောင်ဖို့အစီအစဉ်တွေကိုလည်းညှိနှိုင်းနေကြပါတယ်။
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာကွန်ဆာဗေးတစ်ပါတီခေါင်းဆောင်ဖြစ်ကနေဒီကနေ့မှာယာရုကနေတရားဝင်ဆင်းပေးမှာဖြစ်ပါတယ်။သူနေရာမှာအစားထိုးမဲ့ပါတီခေါင်းဆောင်တစ်ရွေးကောက်ပွဲပထမအကြိမ်ကိုတော့ရှေ့သတင်းပေါ်မှာကျင်းပမယ်လို့ခန့်မှန်းရပါတယ်။ပါတီခေါင်းဆောင်တစ်ကိုလာမယ့်ဇူလိုင်လကုန်လောက်မှာရွေးချယ်သွားနိုင်ပွဲရှိပြီးတော့ခေါင်းဆောင်တစ်ရွေးလို့မပြီးမချင်းသူမအနေနဲ့ပါတီခေါင်းဆောင်ဖြစ်နေဆက်ရှိသွားမှာဖြစ်ပါတယ်။ဒါပေမဲ့အောက်တိုဘာ31ရက်နေ့ကျရင်ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးလုပ်နေတာနဲ့ပတ်သက်ပြီးတော့သူမအနေနဲ့ဆက်မလုပ်တော့ပဲဆွန့်လိုက်ပြီဖြစ်တယ်လို့ပြောပါတယ်အသက်တက်လာမဲ့ဝန်ကြီးချုပ်အနေနဲ့တော့ထရီဇာမေးရဲ့အစီအစဉ်ကိုပြန်အသက်သွင်းပြီးတော့ EU ကနေဗြိတိန်နှုတ်ထွက်ရေးကိစ္စကိုနောက်တစ်ချိန်ထပ်ပြီးဆိုင်းငံ့မလားဒါမှမဟုတ်သဘောတူညီချက်လုံးဝမယူပဲ EU ကနေထွက်မလားဆိုတာကိုဆုံးဖြတ်ဖို့အချိန်၅လအောက်သာရမှာဖြစ်ပါတယ်ထရီဇာမေးဟာ EU ကနေဗြိတိန်နှုတ်ထွက်ရေးလူမှုဆန္ဒခံယူပွဲပြီးတဲ့နောက်ဝန်ကြီးချုပ်ဖြစ်လာခဲ့တာဖြစ်ပြီးတော့လုံခဲ့တဲ့3နှစ်တည်းအချိန်တော်များများကိုလည်း EU ကနေဗြိတိန်နှုတ်ထွက်ရေးအစီအစဉ်ကိုပဲလုပ်ခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းသူမရဲ့အစီအစဉ်ပေါ်မှာပါလီမန်အမတ်တွေထောက်ခံမှုရအောင်တော့မလုပ်နိုင်ခဲ့ပါဘူး။ EU ဘက်ကဆွေးနွေးမှုတွေပြန်လုပ်မှာမဟုတ်ဘူးလို့ပြောနေပေမဲ့လည်းဗြိတိန်နိုင်ငံသားရေးဝန်ကြီးဟောင်း Boris Johnson အပါအဝင်ဝန်ကြီးချုပ်မေးနေရာမှာဝင်ပြီးတော့အရွေးခံမဲ့သူတွေတဲကအတော်များများကတော့သူတို့အနေနဲ့ဒီသဘောတူညီချက်ကိုအပြောင်းအလဲတွေလုပ်ဖို့စီစဉ်နေတယ်ဆိုပြီးတော့ပြောကြပါတယ်ခင်ဗျာ။
UAE RS ဆော်ဘွားများပြည်တော်စုကစိတ်ကန်းတစ်ခုမှာပြီးခဲ့တဲ့လတုန်းကရေနတင်သင်းမော၄စင်းကိုစီစဉ်တိုက်ခိုက်မှုအပေါ်ကနအူးစုံစမ်းမှုတွေအရအစိုးရတစ်ခုကိုယ်တိုင်လုပ်ခဲ့တဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့ UAE ဆော်ဒီအာရေဗျားနဲ့နော်ဝေးနိုင်ငံတို့ကပြောကြားလိုက်ပါတယ်မေလ၁၂ရက်နေ့ကသူတို့ရဲ့ရေနတင်သင်းမောတွေမှာတန်လိုက်တဲ့မိုင်းတွေကပ်ပြီးတပြိုင်တည်းတိုက်ခိုက်ခံခဲ့ရတာလို့သုံးနိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်မိုင်းပေါက်ကွဲမှုကြောင့်တင်မော၄စင်းရဲ့ဝမ်းပိုက်တွေမှာအပေါက်ကြီးတွေဖြစ်သွားခဲ့ပေမဲ့ကျကျပြန့်ပြန့်ပျက်စီးတာဒါမှမဟုတ်ရေနံရိုးဖိတ်တာမျိုးတော့မဖြစ်ခဲ့ပါဘူး ဒီတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကနအူးစုံစမ်းတွေးရှိမှုတွေကိုအဲ့ဒီသုံးနိုင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကြာတာရင်းနေတုန်းကအလွတ်တဘောဆွေးနွေးပွဲအတွင်းမှာတင်ပြခဲ့ကြပါတယ်ဒီတိုက်ခိုက်မှုဟာနိုင်ငံတကာရေချောင်းကုန်သွယ်မှုနဲ့ကမ္ဘာစွမ်းအင်ဖြည့်တင်းမှုလုံခြုံရေးအပေါ်ချိန်ချမှုဖြစ်တယ်လို့လုံခြုံရေးကောင်စီမှဆွေးနွေးခဲ့ကြပါတယ်ဒီတိုက်ခိုက်မှုတွေဟာအီရန်ရဲ့လက်ချက်ဖြစ်တယ်ဆိုတာရှင်းတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton က UAE မြို့တော်အဘူဒါဘီမှာပြီးခဲ့တဲ့လတုန်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်အီရန်နိုင်ငံကတော့သူတို့နဲ့မပတ်သက်ဘူးလို့ညှင်းဆန်ထားပါတယ
်အမေရိကန်သမ္မတ Donald Trump ဟာမနေ့ကြာသပတေးနေ့ကတော့ဥရောပကိုရောက်ရှိနေစဉ်အတွင်းသူဆောင်ရမ်းဆွေးနွေးမှု Robert Mueller နဲ့အောက်လွှတ်တော်သဘာဝတူညန်စီပလိုစီတို့ကိုဝေဖန်လိုက်ပါတယ်။သူပေါ်ဆောင်ရမ်းဆွေးနွေးမှုတွေလုပ်တဲ့နေရာမှာအဲ့ဒီလူတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးသမ္မတ Trump ကဝေဖန်လိုက်တာဖြစ်ပါတယ်။2016အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်နောက်ရှက်ခြင်းရှိမရှိဆိုတာနဲ့သမ္မတ Trump ကတရားစီရင်ရေးပေါ်မှာအနောက်ရှက်ပြီးမပြီးဆိုတာတွေနဲ့ပတ်သက်ပြီးတော့22လကြာသူရဲ့ဆောင်ရမ်းဆွေးနွေးမှုနဲ့ပတ်သက်လို့အများပြည်သူကိုပြီးခဲ့တဲ့လကပထမဆုံးအချိန်ပြောကြားခဲ့တာဟာအယူထပြီးပြောတဲ့လို့ရဖြစ်တယ်ဆိုပြီးတော့သမ္မတ Trump ကအမေရိကန်ရဲ့ Fox သတင်းဌာနကိုပြောကြားခဲ့ပါတယ်။တကယ်လို့သမ္မတကပြစ်မှုမကျူးလွန်ဘူးလို့ယုံကြည်တဲ့ဆိုရင်သူတို့အနေနဲ့ပြောမှာဖြစ်တယ်ဆိုပြီးတော့အထူးဆောင်ရမ်းဆွေးနွေးမှု Robert Mueller ကပြောပါတယ်သမ္မတအနေနဲ့တရားရေးမှာဝင်ရောက်နောက်ဆက်ချင်းရှိမရှိဆိုတာနဲ့ပတ်သက်လို့ဆောင်ရမ်းဆွေးနွေးသူတွေဘက်ကယတိပြတ်ဆုံးဖြတ်မထားဘူးလို့လည်း Mueller ကပြောပါတယ်အခုလို Robert Mueller ဘက်ကယတိပြတ်မဆုံးဖြတ်တဲ့အတွက်အောက်လွှတ်တော်ဒီမိုကရက်အမှန်25ရာခိုင်နှုန်းကသမ္မတ Trump ကိုတရားစွဲအပြစ်ပေးဖို့ဒါမှမဟုတ်အဲ့လိုလုံနိုင်ဖို့အတွက်စုံစမ်းစစ်ဆေးဖို့ကိုတောင်းဆိုလိုက်ပါတယ်။ဒါပေမဲ့အောက်လွှတ်တော်သဘာဝတည်း Nancy Pelosi ကတော့သမ္မတ Trump ကိုတရားစွဲပြီးယာရုကနေဖြုတ်ချတာအစားသူ့ကိုတရားရုံးကိုအနောက်ရှက်ပေးရဆိုတဲ့ဆွဆွဲချက်ဒီသမ္မတရဲ့ဗန်နာရေးကိစ္စနဲ့ထရမ့်အစိုးရအဖွဲ့ရဲ့မူဝါဒရည်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေဆက်ပြီးတော့လှုပ်သွားနေတာဖြစ်ပါတယ်။နန်စီဘလိုစီကတော့သမ္မတထရမ့်ကို2020ရွေးကောက်ပွဲမှာအနိုင်ယူပြီးသူကျူးလွန်ခဲ့တဲ့ဆိုတဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးသမ္မတတာဝန်ကနေနားတဲ့အခါမှာအရေးယူဖို့ပို့ပြီးတော့လိုလားနေတာဖြစ်ပါတယ်ခင်ဗျာ။
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ဩစတြေးလျနိုင်ငံမှာပမာဏအများဆုံးမက်သက်ဖက်တမင်းစိတ်ကြွဆေးပြားတွေကိုမဲလ်ဘွန်းမြို့ကစိတ်ကန်းတစ်ခုမှရဲတပ်ဖွဲ့ကသိမ်းဆည်းရမိပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကနေသင်းမော့နဲ့တင်ပို့လိုက်တဲ့စပီကာဆောင်းဘောက်စ်တွေထဲမှာမက်သက်ဖက်တမင်းဒါမှမဟုတ် ice စိတ်ကြွဆေးပြားနှစ်တန်နီးပါးကိုတွေ့ရှိခဲ့ပြီးကာလပေါက်ဈေးအမေရိကန်ဒေါ်လာ1ဘီလီယံကျော်တန်ဖိုးရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မူရစ်ဆေးဖန်စီဖမ်းမိမှုနဲ့ဆက်နွယ်ပြီးတော့လောလောဆယ်မှာတော့တဦးတယောက်ကိုမှဖမ်းဆီးထားခြင်းမရှိသေးဘူးလို့လည်းရဲတပ်ဖွဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မကြာခင်တုန်းကလည်းသင်းမောနဲ့တင်လာတဲ့ကုန်တွေထဲမှာဒေါ်လာ73သန်းဘိုးလောက်တန်ဖိုးရှိတဲ့ဘိန်းဖြူ38ကီလိုဂရမ်ကိုရဲတွေကဖမ်းမိခဲ့ပါသေးတယ်။နိုင်ငံတကာမူရစ်ရာဇာတွေဟာဩစတြေးလျနိုင်ငံကိုဈေးကွက်တစ်ခုလိုအခုနောက်ပိုင်းမှာပြစ်မှတ်ထားလာကြပါတယ်။ဩစတြေးလျနိုင်ငံကမြို့ကြီးတွေမှာဈေးကြောင်မဟုတ်တဲ့တရားမဝင်မူရစ်ဆေးပြဿနာအရင်တည်းကရှိခဲ့ပေမဲ့ice စိတ်ကြွဆေးဆွဲမှုကတော့နယ်ဘက်တွေမှာအခုကြီးမားတဲ့ပြဿနာတစ်ခုဖြစ်လာနေပါတယ
်။ဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းဂျမနီနိုင်ငံရဲ့သမိုင်းတစ်လျှောက်အဆိုးဆုံးလူသတ်မှုအဖြစ်ယုံကြည်ရတဲ့ဇေယုန်လူနာ85ယောက်ကိုတပ်ဖြတ်ခဲ့တဲ့အမျိုးသားတူနာပြည်ကိုချာတာပရင်းနေကထောင်ဒဏ်တသက်ချမှတ်လိုက်ပါတယ်။2009နဲ့2005ခုနှစ်ကြာဇေယုန်နှစ်ခုကသူ့လူနာအတော်များများကိုတပ်ဖြတ်ခဲ့တဲ့ Niels Hoegel ကိုချာတာပရင်းနေကဆင်ကျက်ချမှတ်ခဲ့တာပါ။အသက်42နှစ်အရွယ်ဟိုဂယ်ဟာသူ့လူနာတွေကိုဆေးထိုးတပ်ဖြတ်ခဲ့ကြောင်းတရားရုံးကြားနာမှုမှာဝန်ခံထွက်ဆိုသွားပါတယ်။သူတပ်ဖြတ်ခဲ့တဲ့လူနာတွေကအသက်34နှစ်ကနေ96နှစ်ကြားအရွယ်တွေဖြစ်ကြပါတယ်။တည်ဆုံးခဲ့တဲ့လူနာတွေနဲ့ဆွေမျိုးတွေရဲ့ပြောခွင့်ရသူကလူနာပြည့်ဟိုဂယ်ကိုပေးတဲ့ပြစ်ဒဏ်ဟာသူကျူးလွန်ခဲ့တဲ့ပြစ်မှုနဲ့ထိုက်တန်ရလားဆိုပြီးတော့မေးခွန်းထုတ်ပါတယ်။ကြာသပတေးနေ့ကစီရင်ချက်မချခင်ကတည်းကဟိုဂယ်ဟာထောင်နဲ့တသက်အတွက်ပြစ်ဒဏ်ကြခံနေရတာပါနောက်ထပ်လူသတ်မှုအတော်များများဟာလည်းသူနာပြူဟိုဂယ်ရဲ့လက်ချက်အဖြစ်ရဲတပ်ဖွဲ့ကတန်းတရာရှိနေပါတယ်ဒါပေမဲ့လည်းလူသေးတွေကိုမိတကြိုခဲ့တာဖြစ်တဲ့အတွက်ရင်ခွဲစစ်ဆေးမှုတော့မဖြစ်နိုင်ခဲ့ပါဘူးခင်ဗျာ
ကမ္ဘာတဝန်းလိန်ဆက်ဆံမှုကနေယောဂကူးစက်သူဟာတနေ့ကိုသတန်းကျော်ရှိနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောကြားလိုက်ပါတယ်ကမ္ဘာပေါ်ကလူ25ယောက်မှတယောက်ဟာလိန်ဆက်ဆံမှုကနေကူးစက်တဲ့ယောဂ၄မျိုးတည်းကတစ်မျိုးကူးစက်နေကြတယ်လို့ကြာတာရင်းတွေတုန်းက WHO ထုတ်ပြန်တဲ့လေ့လာတွေးရှိမှုထဲမှာဖော်ပြထားပါတယ်အဲ့ဒီယောဂ၄မျိုးကတော့ Chlamydia, Gonorrhea, Trichomoniasis နဲ့ syphilis ရောဂါတွေဖြစ်ပါတယ်။တချို့သူတွေမှာဆိုရင်ရောဂါတစ်မျိုးထက်ပိုပြီးကူးစက်နေတယ်လို့လေ့လာတွေ့ရှိထားပါတယ်။ဒါကိုကြည့်ချင်းဖြင့်တချို့လူတွေဟာကိုယ့်ရဲ့ကျန်းမာရေး၊လိမ်ပိုင်းဆိုင်ရာကျန်းမာရေးနဲ့မျိုးဆက်ပွားကျန်းမာရေးတွေကိုအလေးမထားဘူးဆိုတာပြသနေတယ်လို့အစီရင်ခံစာပြုသူသူဒေါက်တာမလင်းတိုင်လာကပြောပါတယ်။နောက်ဆုံးပြုစုထားတဲ့စာရင်းအရ2016ခုနှစ်မှာလိမ်ဆက်ဆံမှုကြောင့်ယောဂကူးစက်သူအမျိုးသမီးနဲ့အမျိုးသားအသက်15နှစ်ကနေ49နှစ်ကြားဟာ900တိခါမှာ386တန်းကျော်ရှိတယ်လို့ WHO ကပြောပါတယ်။ကိုဝင်ဆောင်စင်မှာဒီလိုမျိုးယောဂကူးစက်ရင်ယောဂါကမိခင်ကနေကလေးကိုပါကူးစေပါတယ်။ဆစ်ဖလစ်ယောဂါကတော့အဲ့ဒီယောဂါရှိနေသူတွေရဲ့သွေးတွေကနေလည်းကူးစက်နိုင်ပါတယ်။အကာအကွယ်မယူဘဲလိမ်ဆက်ဆံမှုကနေကူးစက်တဲ့ယောဂါတွေကိုမကုသရင်တရေမအောင်တာ၊ကလေးအသေးမွေးဖွားတာ၊တအိမ်ပြင်ပမှာတရေတီတာမျိုးတွေဖြစ်နိုင်တဲ့အပြင် HIV virus ကူးစက်နိုင်ခြေလည်းပိုများပါတယ်။ဆစ်ဖလစ်ယောဂါတမျိုးတည်းကြောင့်မွေးကင်းစကလေးသိဆုံးမှုနဲ့ကလေးအသေးမွေးဖွားမှုကတစ်နှစ်ကို2-3ကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်
။ဂျူပီတာလို့ခေါ်တဲ့ဂျာတာရီဂျူဟာအခုလအထွန်းမှာတော့ကမ္ဘာနဲ့အနီးဆုံးကိုချဉ်ကပ်ရောက်ရှိလာမှာဖြစ်တယ်ဆိုပြီးအမေရိကန်အာကာသစူးစမ်းလေ့လာရေးဌာနနာဆာကပြောလိုက်ပါတယ်။ဒါကြောင့်နောက်ခတာလေ့လာစူးစမ်းသူတွေအနေနဲ့မျိုးလုံးနဲ့ဒီတိုင်းမြင်နိုင်ပြီးတော့ဂျူပီတာရဲ့တချို့အကြီးဆုံးအရန်ဂျူတွေကိုတော့တာမန်မန်မလူးတွေနဲ့တော့တွေ့မြင်နိုင်တယ်လို့ဆိုပါတယ်။နေဖွဲ့သီးထဲမှာအကြီးဆုံးဂျူပီတာဂျူပီတာဂျူဟာဒီတိုင်းရိုးရိုးတာမန်မျက်စိနဲ့တော့တွေ့မြင်နိုင်ပြီးတော့မန်မလူးတွေအဝေးကြီးမန်မလူးတွေနဲ့ဆိုရင်ပို့ပြီးတော့ကောင်းကောင်းတွေ့မြင်နိုင်တယ်လို့သူ့ရဲ့အရန်ဂျူလေးလုံးကိုလည်းတွေ့မြင်နိုင်မှာဖြစ်တယ်လို့ NASA ရဲ့အင်တာနက်စာမျက်နှာမှာပြောထားပါတယ်။ဂျူပီတာဂျူကိုအကောင်းဆုံးမြင်တွေ့နိုင်တဲ့အနေထားကတော့တနလနေ့ကျရင်ဂျူပီတာဂျူရဲ့ကမ္ဘာရဲ့စနေဂျူရဲ့တန်းနဲ့ကျတဲ့အခါမှာဖြစ်တယ်လို့ပြောပါတယ်။နေဖွဲ့သီးတွင်းမှာအကြီးဆုံးဂျူဖြစ်တဲ့ဂျာတာရီဂျူကိုအနီးကပ်တွေ့ဘူးကျင်တဲ့သူတွေတော့ဒီဂျူကိုအခုလောလောဆယ်မှာလက်ပတ်နေတဲ့ဂျူနိုအာကာသယာဉ်ကနေပေးပို့ထားတဲ့ဓာတ်ပုံတွေကို NASA website မှာဝင်ကြည့်ကြဖို့ NASA ကအကြံပေးထားပါတယ်ခင်ဗျာ။ Direct from Washington The
Voice of America VOA နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမဆုမြတ်မုံနဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေတစ်လက်တင်ပြပေးပါမယ်။အရင်ဆုံးဒီအစိုးရနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဖွဲ့ကြားညီညာရေးဆွေးနွေးပွဲအလားအလာကိုကြည့်အောင်ပါမြန်မာစိုးရရဲ့မြို့သားပြည်နယ်သိမ်းမြေရေးနဲ့ညီညာရေးဗဟိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဖွဲ့ဆွေးနွေးဖို့သဘောတူညီမှုရရှိထားပြီမဲ့လို့တွေးဆုံမဲ့နေရာမရွေးချယ်နိုင်သေးတဲ့အတွက်ရက်အတိအကျမတမန်နိုင်သေးပဲဖြစ်နေပါတယ်ဆွေးနွေးမှုတွေကြန့်ကြာနေတာနဲ့အမျှစီရေးတင်းမာမှုတွေကြီးထွားလာမှာကိုလည်းစိုးရိမ်နေကြတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမှုစောကပြောပြပါမယ်ရှင်
ဟုတ်ကဲ့မြို့သားပြန်လည်တည်မြဲရေးနဲ့ငင်းချိုင်းဘိုဌာန NRPC နဲ့ KIA ကချင် MNDAA ကိုကန့် TNLA တအံပလောင် AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဟာပြီးခဲ့တဲ့လ24ရက်နေ့မှာတွေ့ဆုံဖို့ညီမန်းခဲ့ပေမဲ့နေရာရွေးချယ်မှုအဆင်မပြေတာကြောင့်ရက်ရွှေဆိုင်ခဲ့တာဟာအခုဆိုရင်ရက်တက်တက်နှစ်ပတ်ကျော်ကြာကြန့်ကြာနေပြီဖြစ်ပါတယ်လက်ရှိအချိန်ထိတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတရုတ်မြန်မာနယ်စပ်မူဆယ်မြို့ကိုရွေးချယ်ထားပြီးနှစ်ဖက်ညှိနှိုင်းတာအဆင်မပြေသေးကြောင်းဂျာဝင်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချင်းအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ
်ခုနေရာနေရာနည်းနည်းညှိနေတော့ရှိတဲ့နေရာပြဿနာရှိနေတယ်ညောက်ပိုင်းမှာမိကတော့မူဆယ်ပေါ့လောလောဆယ်ကြီးကတော့တခြားနေရာတော့အဆင်မပြေသေးဘူးလောလောဆယ်ယုံကြည်မှုဟိုမရနိုင်တဲ့အချိန်ကြီးမှာတော့အော်သူရထင်းချုပ် area ဆိုပေမဲ့ဒီလိုမူဆေးလို့နေဆက်ကြတယ်မူဆေးဆိုတဲ့ခရိုင်မျိုးပေါ့ဗျအဲ့လိုနေရာတွေမှာဖြစ်ချင်တာပေါ့အဲ့ဒါဆိုတော့သူတို့အတွက်အတွားလာရတယ်ဖြစ်ဖြစ်တည်းရှိဘူးပေါ့အဲ့လိုနေသမ်းမရှိဆင်းနေပွဲကတော့အချင်းပြေးလှုပ်လို့ရတဲ့နေသမ်းမျိုးမှာနေရာခက်နေတာ
ပြီးခဲ့တဲ့လ24ရက်နေ့မှာတွေးဆုံဖို့ရထားပြီးတဲ့နောက်အစိုးရဘက်ကရန်ကုန်မန္တလေးနေပြည်တော်မြစ်ကြီးနားမြို့တို့ကိုရွေးချယ်ပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေကမူဆယ်မြို့ကိုရွေးချယ်ခဲ့ပါတယ်။နောက်ဆုံးလာရှိုးကိုအစိုးရဘက်ကသတ်မှတ်ပေမဲ့တစ်ဖက်ကသဘောမတူတာကြောင့်ဆွေးနွေးပွဲရက်ကိုရွှေ့ဆိုင်းခဲ့တယ်လို့ကျိုင်းတုံမှာတွေးဆုံဖို့ကန့်လန့်တာလည်းအဆင်မပြေခဲ့ပါဘူး။လက်နက်ကိုင်ပြည်ပခကိုဆွေးနွေးဖြေရှင်းဖို့သဘောတူညီပြီးချိန်မှာနေရမတတ်မှတ်နိုင်တဲ့အပေါ်မှာဦးအင်ရှန်ဆန်အောင်ကအခုလိုပြောဆိုပါတဲ့
ဆင်းနမုန်နဲ့ပဲသွားမှာပဲစီနံတဲ့ကိစ္စဆင်းနမုန်နဲ့တောင်မှဒီလိုနေရာတွေအငင်းခုံလုံးမယ်အစားဖြစ်နေကြောမြန်မြန်နဲ့တွတ်တွတ်လုတာတော့အကောင်းဆုံးတော့ကျွန်တော်ရှားလူတွေကတော့အဲ့လိုပဲမြင်တာပါနိ
ုင်ငံရေးလေးလာတုံသက်သူဦးစီသူအောင်မြင့်ကတော့ဆွေးနွေးပွဲကြံ့ကြတဲ့အပေါ်အခုလိုတုံသက်ပါတဲ
့အခုပြောနေတာကတော့နေရာကြောက်လို့တော့ပြောနေတယ်ကျွန်တော်ကတော့အဲ့လိုမထင်ပါဘူးတကယ်ချင်းမင်းလေဆိုရင်တော့ချင်းမင်းကျင်တဲ့လူကပေါ့နော်အပေနေရာမှာသူသွားတွေ့ဒီလိုတွေ့နေကြပဲလေကျွန်တော်တို့ဒီဘက်ကအစိုးရတပ်မတော်အဖွဲ့တွေကအဲခွင့်မင်းတို့ပါလို့အဲ့ဒီဘက်ဒီမှာတိကျပြီးမှသွားပြီးတွေ့တာလည်းရှိတာပဲ ်အဲပြီးတော့မှနေပြီးတော့မှတော့ဆိုရင်လဲခေါ်တော့အကုန်လုံးသူတို့လာကြတာပဲဆိုတော့နေရာကိစ္စတော့မဟုတ်ဘူးအဲကျွန်တော်နားလေတလောက်ကတော့အဲသူတို့ဒီတိုက်ပွဲတွေပါတွေရှိနေတော့မတွေ့ကျင်ကြဘူးလားဘူးပေါ့နော်အဲ့လိုတစ်ခုခုပဲထင်ပါတယ
်ဆွန်းတွေးပွဲတွေမဖြစ်မြောက်ရင်မြေပြင်တိုက်ပွဲတွေပုံမပြင်းထန်လာမှာကိုစိုးရိမ်မိကြောင်းလဲဦးစီသူအောင်မြင့်ကဆက်ပြောပါတယ
်ဆွန်းတွေးပွဲမရှိဘူးဆိုရင်တော့ဟိုမြေပြင်မှာဖြစ်နေတဲ့ကိစ္စတွေကဟိုပို့ပို့ပြီးတော့သိုးလာဖို့ပဲရှိတယ်လေအဲကျွန်တော်တို့စိုးရိမ်နေတာတွေရှိတာပေါ့နော်ဥပမာနောက်ဆုံးသူတို့ထုတ်ပြန်ရက်တွေပါတွေကြီးလိုက်တဲ့စီမှာအဲ့ဒီတမတော်ကလည်းရခိုင်ပြည်နယ်မှာအဲသူတို့အခေါ်ဆိုရင်တော့ဒါဟိုတောင်းကြမ်းမှုနှိမ်နှင်းကြီးပေါ့နော်ဒါမျိုးတွေသူတို့ကဟိုလုပ်နေတယ်အဲသူတို့မြောက်ပိုင်းအဖွဲ့တွေကလည်းပူးပေါင်းပြီးတော့ကြီးညာချက်ထုတ်ထားတာရှိတယ်ရခိုင်မှာလည်းတိုက်ပွဲတွေရပ်ပြီးဖို့ပေါ့မရပ်ပြီးဘူးဆိုရင်အဲသူတို့ဘက်ကလည်းအဲတစုံတရာအထုံပြမှုတွေရှိလာနိုင်တယ်ဆိုပြီးတော့ပြောထားတာရှိတော့ဆိုတော့အဲ့ဒါတွေလည်းစိုးရိမ်ရတော့ပေါ့လေ
အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲတို့ဟာ AB လကုံကမူဆယ်မြို့မှာနောက်ဆုံးအကြိမ်တွေ့ဆုံစဉ်ကတော့ bilateral ခေါ်နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးခဲ့ကြပါတယ်။တမရော့ဘက်ကငင်းချမ်းရေးဆွေးနွေးဖို့အတွက်ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ27ရက်နေ့ကစပြီးစစ်ရေးလှုပ်ရှားတာတွေကိုလေးလတာရဆိုင်ခဲ့ကြောင်းကြေညာခဲ့တယ်လို့ဒီလေးလတက်တန်းပြည့်တဲ့ AB လ30ရက်နေ့မှာလဲနောက်ထပ်နှစ်လထပ်မံတိုးမြင့်ကြောင်းကြေညာထားပါတယ်အခုဆိုရင်အပြည့်ရက်ကြေညာထားတဲ့ကာလဟာရသက်တ3ဘတ်လောက်ပဲကျန်ရှိတော့တာဖြစ်ပါတယ
်တွေးဆောင်မှုအထွတ်နေရာနှိမ့်နိုင်မှုတွေအဆင်မပြေသေးတဲ့အကြောင်းကိုတော့ဒီ VOA မြန်မာပိုင်းသတင်းတောက်ကိုမှုစောသတင်းပေးပို့ခဲ့တာပါအခုကတော့နိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးချင်ပါတယ်ကမ္ဘာတစ်ဝှမ်းမှာလင်ကာတစ်ဆင့်ကူးစက်တဲ့ရောဂါဖြစ်ပွားမှုဘယ်လောက်ထိကြေကြေပြန့်ပြန့်ရှိနေပါပြီလဲ WHO ရဲ့နောက်ဆုံးအစီရင်ခံစာကိုလေ့လာကြည့်ရအောင်ပါကမ္ဘာတစ်ဝှမ်းမှာနေ့စဉ်ဆိုသလိုပဲဒီလူပေါင်းတသန်းကျော်ဟာကုသလို့ရပါလျက်နဲ့လိမ်မိုင်းဆိုင်ရာကူးစက်တတ်တဲ့ရောဂါတွေကိုကူးစက်ခံနေရတယ်လို့လေ့လာချက်အထက်မှာတွေ့ရတာပါ။လင်ကနေတဆင့်ကူးစက်တဲ့ဒီရောဂါတွေဟာအသက်15နှစ်ကနေ49နှစ်အရွယ်အမျိုးသားအမျိုးသမီးတွေကြားမှာကြေကြေပြန့်ပြန့်ကူးစက်နေတဲ့ဆိုတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြနေတာဖြစ်ပါတယ်။ WHO အစီရင်ခံစာထုတ်ပြန်တဲ့ဂျနီဗာမြို့ကနေ VOA သတင်းတောက် Lisa Slide သတင်းပေးပို့ထားတာကိုတော့ကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
နှစ်စဉ်တိုင်းမှာနောက်ထပ်လူပေါင်း386တန်းကျော်ဟာကလမီဒီယာ၊ဂနိုရီယာ၊ထရီကိုမနိုင်းယားစစ်နှင့်ဆစ်ဖလစ်တို့လိုရောဂါပိုးတွေကူးစက်ခံနေကြရတယ်လို့ WHO ကပြောပါတယ်။ဖျက်မြခြင်းအပြင်ဆိုရင်လူ25ယောက်မှတယောက်ဟာအဲ့ဒီရောဂါတွေထဲကအနည်းဆုံးတစ်ခုကိုကူးစက်ခံရပြီးတချို့ဆိုရင်တစ်ချိန်ထဲမှာရောဂါပိုးတစ်ခုတည်းပိုပြီးကူးစက်ခံကြရတယ်လို့ WHO ကပြောပါတယ်။ဒီလိလာချက်ကိုဦးဆောင်ပြီးအစီရင်ခံစာရေးသူကတော့ WHO ရဲ့မျိုးဆက်ပွားကျန်းမာရေးနဲ့သုတေသနဌာနကကူးစက်ယောဂါဆိုင်ရာပညာရှင်မလနီတေလာပါဒီကူးစက်ယောဂါတွေဟာပရိဇီဝဆေးနဲ့ကုသပျောက်ကင်းနိုင်တဲ့ယောဂါတွေဖြစ်တယ်လို့သူကပြောပါတယ်ဒါပေမဲ့လည်းဒီယောဂါအများစုကယောဂါလက္ခဏာမပြကြတာကြောင့်လူနာတွေကသူတို့မှာဒီယောဂါတွေရှိနေတယ်ဆိုတာကိုမသိကြဘူးလို့မလနီတေလာကပြောပါတယ်
They don't realize they are at risk and they don't go in for testing and treatment and thus the opportunity to transmit
သူတို့မှာအနေရရှိနေတယ်ဆိုတာကိုမသိကြတော့ဆေးသွားမစစ်ကြသလိုကုသမှုခံယူဖို့လည်းမလုပ်ကြပါဘူးဒါကြောင့်သူများကိုယောဂါကူးစက်ဖို့အလားအလာသိပ်များပါတယ်ကိုယ့်ရဲ့လိင်ဆက်ဆံဖော်ကိုယောဂါကူးစက်စေဖို့အလားအလာရှင်းတာမကကိုယ်ဝန်ဆောင်မိခင်တွေကတဆင့်သူတို့ရဲ့ရင်သွေးတွေကိုကူးစက်နိုင်ခြင်းကအရန်ကိုမြင့်မားပါတယ
်ဆစ်ဖလစ်ယောဂါတစ်မျိုးတည်းနဲ့ကိုပဲမိခင်ပိုက်ထဲမှာတည်ဆုံးပြီးမှမွေးလာတဲ့မွေးပြီးပြီးချင်းတည်ဆုံးသွားတဲ့ကလေးငယ်အစီအတွက်ဟာ2016ခုနှစ်မှာနှစ်သိန်းနီးပါးရှိတာကြောင့်တကဘာလုံးမှာရင်သွေးငယ်တွေတည်ဆုံးရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်သွားပါတယ်။ဒီယောဂဘိုးတွေကူးစက်ခံထားရပြီးဆေးကုသမှုမခံယူဘူးဆိုရင်အာယုံကြောယောဂနှလုံးယောဂသားသမီးမရနိုင်တဲ့ယောဂတအိမ်ထဲမှာမဟုတ်ဘဲနေရာလွဲပြီးတရေတီတာနဲ့ HIV ယောဂဘိုးကူးစက်ခံရဖို့အလားအလာများတာတွေအပါအဝင်ဆိုးရွားတဲ့နာတာရှည်ယောဂါတွေရနိုင်တယ်လို့ WHO ကသတိပေးပါတယ်။ဒီယောဂါပိုးတွေကူးစက်ခံရတာကိုလူသိရင်သိခါကြစရာလို့ရှက်စရာလို့သဘောထားတတ်ကြတာကြောင့်လဲလိင်ဆက်ဆံရာကတဆင့်ကူးစက်တဲ့ယောဂါတွေကြဲကြဲပြန့်ပြန့်ကူးစက်နေတာလို့ထေလာကပြောပါတယ်။လူတွေကသူတို့ရဲ့လိင်ဆက်ဆံရေးဆိုင်ရာနောက်ခံသမိုင်းကြောင်းကိုပွန့်ပွန့်လင်းလင်းပြောဖို့တွန်းဆိုကြတာကြောင့်ယောဂါဘူးကူးစက်ခံရတာကိုဘယ်သူမှမသိပဲဖြစ်သွားတတ်တယ်လို့တေလာကပြောပါတယ်
And so we do consider this a hidden epidemic, a silent epidemic, a dangerous epidemic that is persistent globally and persistent within populations, families, and relationships, and quite damaging to all.
မိသားစုတွေထဲမှာကြားမှဆက်ဆံရေးတွေမှာဆက်ဖြစ်နေဆဲရှိပြီးအလုံးအတွက်အတော်လေးကိုထိခိုက်နစ်နာစေပါတယ်
။လင်ကားရစင်ကူးစက်တဲ့ရောဂါတွေပြန့်ပွားရတဲ့အဓိကအကြောင်းကတော့အကာအကွယ်မယူဘဲလင်ဆက်ဆံတာကြောင့်ဖြစ်တယ်လို့ WHO ကပြောပါတယ်။ကွန်ဒွန်းအသုံးပြုတာနဲ့လိင်မိုင်းဆိုင်ရာကျန်းမာရေးပညာပေးတာတွေအပါအဝင်ဘေးရန်ကင်းတဲ့လိင်မိုင်းဆိုင်ရာအလေးထားတွေကတစ်ဆင့်ဒီရောဂါပိုးတွေကူးစက်မခံရအောင်ကာကွယ်တားဆီးနိုင်ပါတယ်လို့ WHO ကပြောပါတယ်ခင်ဗျာ။
ကူတာလို့ရတဲ့လင်ကတဆင့်ကူးစက်ယောဂါတွေကဘာတဝမ်းမှာကြဲကြဲပြန့်ပြန့်ဖြစ်ပွားနေတဲ့အကြောင်းကိုကျော်ကျော်သိန်းစုစည်းတင်ပြပေးခဲ့တာပါရှင်။ကဘာကြီးပူနွေးလာမှုကိုထိန်းချုပ်နိုင်ဖို့ကျွမ်းကျင်ပညာရှင်တွေကဘာတွေသိပေးနေတယ်လဲဆိုတာကိုလည်းတင်ပြပေးကြပါရစေ။ကဘာမြေကြီးပို့ပြီးတော့ပူနွေးလာနေတဲ့အတွက်လူဖွဲ့စည်းအတွင်းမှာရာစုနှစ်နဲ့ချီသုံးဆွဲလာခဲ့ကြတဲ့ကြောင်မီးသွေးစွမ်းအင်အသုံးပြုတာတွေကိုရက်ပြီးတော့ပြန်ပြည့်မြဲစွမ်းအင်ဘက်ကိုပြောင်းလဲအသုံးပြုဖို့လိုပြီးဆိုပြီးကျွမ်းကျင်ပညာရှင်တွေကပြောပါရစေ။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးအပြောင်းလဲတွေလုပ်ဖို့ကိစ္စမှာသဘောတူသူတွေလည်းရှိတယ်လို့ဆန့်ကျင်သူတွေလည်းရှိနေတာပါဒီအကြောင်းနဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုမန်ဆာချူးဆက်ပြည်နယ်ကနေစွမ်းအင်ပြောင်းလဲအသုံးပြုလာတဲ့ Holyoke မြို့ကိုတွားရောက်သတင်းယူထားတဲ့ VOA သတင်းတောက် Steve Baragona ပေးပို့တဲ့သတင်းကိုနန်းလောင်ကအပြည့်ဆုံးတင်ပြပါမယ်ရှင်
ကြောင်မီသွေးသားအားပေးစေုံလို့သားဟောင်းကြီး Clancy Kane ဟာလက်မှုအတတ်ပညာမှာကျွမ်းကျင်သူဖြစ်ပါတယ်သူရဲ့မြေကလေးပေးထားတဲ့ Christmas လက်ဆောင်ဆိုင်မုတ်ကလေးကိုပြသရင်သူကအခုလိုပြောပါတယ
် My grandson got me that last
ကိုကြီးရဲ့အဟောင်းပြင်ဆိုင်ဆိုတဲ့ဒီဆိုင်မုတ်ကလေးကကျွန်တော်မြေကလေး Christmas တုန်းကပေးထားတဲ့လက်ဆောင်ပါကျွန်တော်ကိုဘာမဆိုပြင်တတ်တဲ့သူဆိုတဲ့သဘောနဲ့ပေးထားတာပ
ါ Kane ဟာ Holyoke မြို့က Mount Tom ကြောင်မီသွေးသားအားပေးစေုံမှာနေပေါင်း30ကျော်ကြာအောင်လုပ်ကိုင်လာသူပါကြောင်မီသွေးစိတ်အောင်ဟောင်းကြီးတွေနဲ့ရုန်းကန်နေရတဲ့ဒီမြို့မှာပေါ်တိုရီကိုကလာရောက်ခြေချသူတွေလည်းအများပြားရှိပါတယ်စေယုံမီကိုရီဟာကမ္ဘာအပူချိန်မြင့်တက်လာတာကိုပိုဆိုးစေသလိုညဉ့်ညာနဲ့လေတူကြောင့်ရင်ကျက်ဝေဒနာပိုဆိုးလာစေတဲ့ဆိုပြီးမြို့ခံတဦးဖြစ်တဲ့ရိုဇာဂိုဇာလီကအဲ့ဒီစေယုံတွေကိုပိတ်ပစ်စေချင်နေပါတယ
်။ Yo personalmente soy una de las personas
တွေကိုရင်ဆိုင်ခံစားနေရတဲ့သူတွေထဲမှာကျွန်မလည်းပါပါတယ်။တစ်နှစ်အတွင်းစေယုံ၄-၅ချိန်တက်ခဲ့ရတာပေါ့။ဒီဒဏ်ရာတွေကိုကျွန်မအတော်လေးခံခဲ့ရပါတယ်။ကျွန်မတယောက်တည်းတော့မဟုတ်ပါဘူး။ဒီမှာရှိတဲ့ကလေးတော်များများရင်ကျက်ဝေဒနာခံစားနေကြရတာပါ။
တနင်္ဂနွေအတိုင်းတာရဆိုရင်ဒီအရက်မှာရင်ကျဝေဒနာတွေကနှစ်ဆလောက်ရှိပါတယ်။တန့်ရှင်းတဲ့လေတူရရှိရင်လည်းအရက်ထက်ကလူတွေအသက်ရှူချောင်မှုအတွေ့ကြောင်မီသွေးစက်ယုံတွေပိတ်ပစ်ဖို့စီယုံလုံဆောင်မှုတွေမှာရိုဇာပါဝင်ခဲ့ပါတယ်။စက်ယုံတွေပိတ်ပြရင်အလုပ်သမားတွေအလုပ်လက်မဲ့ဖြစ်ကြမှာကိုလည်းသူသဘောပေါက်ပါတယ
်။ Yo me preocupo
ပြီးအလုပ်လက်မဲ့ဖြစ်ကြမှာကိုတော့ကျွန်မအတော်စိုးရိမ်ပါတယ်။ဒီအခြေအနေကိုအသေးချာပြန်စဉ်းစားကြည့်တဲ့အခါကျတော့လေခိုင်မာတဲ့အလုပ်တစ်ခုရှိဖို့ဆိုတာတိတ်တော့မလွယ်ဘူးလေ။
ရိုဇာဟာကုံလောင်ယုံတို့ခုမှရှင်းနေကြအောင်အလုပ်လုပ်ပြီးနောက်ဆုံးအလုပ်လက်မဲ့ဖြစ်ခဲ့ရတဲ့အတွက်ဆက်ယုံလှုပ်သားတွေကိုလည်းအလုပ်ရှင်တွေဖက်ကမြင့်မြတ်တတဆက်ဆံမှုစီယုံလှုပ်ရှားမှုမှာပါဝင်ခဲ့တာပါတပင်မဲ့လည်းအလုပ်သမားတွေကတော့ဒီလှုပ်ရှားမှုအပေါ်မျှဝင့်ချက်တိတ်ထားပုံမရဘူးလို့ကြောင်မီသွေးဆက်ယုံလှုပ်သားဟောင်းကြီးကင်းကပြောပါတယ
် They want you to have a soft landing and a just
ကကြောင်မီသွေးစွမ်းအင်ကိုတဖြည်းဖြည်းချင်းလျှော့ပြီးတန့်ရှင်းစွမ်းအင်ပြောင်းသုံးဖို့လှုပ်ရှင်နေကြတာပါဒါပေမဲ့လည်းဆက်ယုံလုပ်ငန်းတွေရပ်ပစ်နိုင်တဲ့အာဏာကအလုပ်ရှင်တွေရဲ့လက်ထက်မှာပဲရှိတယ်လေ
တဘာဝစွမ်းအင်ထုတ်လုပ်ဖြန့်ဖြူတဲ့ NG စွမ်းအင်ကုမ္ပဏီနဲ့ပူးပေါင်းလှုပ်ကိုင်နေတဲ့ Mount Tom ဆက်ယုံပန်းရှင် Jonathan Poor ကလည်းကြောင်မီသွေးစွမ်းအင်သုံးနှစ်ခေတ်ကုန်သွားပြီလို့အခုလိုပြောပါတယ
် Utilities are switching from fossil fuels to
စွမ်းအင်သုံးတဲ့သူတွေကကြောင်မီသွေးကနေသဘောတန်ငွေနဲ့ပြည့်မြဲစွမ်းအင်ဘက်ကိုပြောင်းပြီးတော့သုံးနေကြပါပြီဒါကြောင့်မလို့ဈေးစကတစ်ခုတည်းနဲ့တင်ဆက်ယုံကိုဆက်ပြီးတော့လဲပတ်တယ်လို့အကျိုးမထူးတော့ပါဘူ
းဒါကြောင့်လဲ NG စွမ်းအင်ကုမ္ပဏီဈေးကတည်းဝင်လာပါတယ် Jonathan ကနေစွမ်းအင်ဖြန့်ဖြူတဲ့နေရာတွေကိုပြသပြီးတော့အခုလိုရှင်းပြပါတယ်
So this is one of the first solar and storage projects in
New England. ပြည်နယ်တွေကပထမဆုံးနေစွမ်းအင်တူလောင်းတဲ့နေရာတွေတဲကတခုပါ။ဒါကစွမ်းအင်အများဆုံးထုတ်တဲ့နေရာတခုဖြစ်နေရှိနေပါသေးတယ်။အခုတွေ့မြင်နေရတာတွေကနောက်အနာဂတ်မှာအသုံးပြုကြမဲ့လက်ဆက်စွမ်းအင်ထုတ်လို့ရည်နီလန်းဖြစ်ပါတယ
်။ရိုဇာကလည်းနေစွမ်းအင်ကိုသဘောကျသူဖြစ်ပါတယ်။သူတို့တိုက်တွန်းတောင်းဆိုနေတာကလည်းညဉ့်ညမ်းတဲ့အကြောင်းမသေးကနေတန့်ရှင်းတဲ့နေစွမ်းအင်အသုံးပြုရဖြစ်ပါတယ်။အခုတော့သူ့ရဲ့ရင်ကြယောဂါလည်းတက်တာလာပြီလို့ရိုဇာကပြောပါတယ်။Mount Tom ဆက်ယုံအလုတ်ကိုင်းကောင်းတဲ့အချိန်ကအလုတ်သမား80ရှိခဲ့ပေမဲ့လည်းဆက်ယုံပိတ်လိုက်တဲ့အချိန်မှာတော့အလုတ်သမား28ဦးသာကျန်ပါတယ်။တချို့ကတော့ပင်စင်ယူသွားတာပါ။အခြားအလုတ်ကိုင်းရသွားကြတဲ့အလုတ်သမားတွေကတော့လုခလာစာတွေနေသွားပြီးခန်းစားခွင့်တွေလည်းမရတော့ဘူးလို့ Gain ကပြောပါတယ်
။ It's been really a very rude awakening.
ဝင်ဝေတော်တော်ကောင်းခဲ့တဲ့လူတော်များများအတွေ့ဒါကတော်တော်ဆိုးတဲ့အခြေအနေဖြစ်ပါတယ်။တချို့လူတွေကလုပ်ငန်းအတော်ကျွမ်းကျင်တဲ့သူတွေဖြစ်ပါတယ်
။အောင်မြင်လာနေတဲ့ရေကူကန်ဆော်လိုရေကုမ္ပဏီတည်ထောင်ခဲ့တဲ့ Gain ကလည်းအပြောင်းလဲတွေဖြစ်လာနေတာကိုအသိအမှတ်ပြုပါတယ်
။ He used to say
Coal is king, king coal, but
you know what? တောင်မီးတွေဟာဘရင်တစုပဲဆိုပြီးပြောဆိုခဲ့ပြီးပါတယ်ဒါပေမဲ့အခုတော့ဒီလိုမဟုတ်တော့ပါဘူးဒါလည်းကောင်းပါတယ
်တောင်မီးတွေတုံးတအားပေးစေုံတွေပိတ်ပစ်ပေးမယ်လဲမက်ဆာချူးဆက်ပြည်နယ်မှာတန်ရှင်စွိုင်းရင်နဲ့ပတ်သက်တဲ့အလုပ်ကိုင်းတွေထွက်ပေါ်လာပြီးစီးပွားရေးလည်းတိုးတက်လာပါတယ်အပြောင်းလဲလုပ်တဲ့ကာလမှာအခက်အခဲတွေရှိပေမဲ့ကြရှုံးမှုတဲ့အောင်မြင်မှုကပိုများတယ်လို့စီးပွားရေးကျွမ်းကျင်ပညာရှင်တွေကပြောပါတယ်ရှင
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာရှစ်လေးလုံးအောင်ကြွားမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကျုံခဲ့ရတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်က TNM ရေးခင်းဟာဒီသတင်းပတ်ထဲမှာပဲအနှစ်30ပြည့်သွားပါပြီဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကျောင်းသားလူငယ်တွေဥစားလှုပ်ရှားခဲ့ကြတဲ့အောင်ကြွားမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြိုခွဲခဲ့ကြပါတယ်ဒီလိုတူညီမှုတွေရောကွဲပြားမှုတွေပါကြုံခဲ့ရတဲ့လှုပ်ရှားမှုနှစ်ခုကနေတက်ကြွလှုပ်ရှားသူတွေရောအာဏာပိုင်တွေဘက်ကပါသင်ကန်းစာယူစရာဘာရီများကြံရစ်ခဲ့ပါလေဒီလှုပ်ရှားမှုတွေဟာအချီးနှီးဖြစ်ခဲ့တယ်လို့ဆိုနိုင်ပါလားဒါမှမဟုတ်အပြောင်းလဲတွေအတွက်တစုံတရာတွန်းအားတွေဖြစ်ခဲ့သလားဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနေပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။မနေ့ပြစနေနေ့ညမတိုင်ခင်မှာသောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOE ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။ဒီကနေ့ညနေခင်း VOE ရဲ့ဒီရေဒီယိုအစီအစဉ်တွေပြီးပြီးချင်းညနေ9နာရီကနေ9နာရီခွဲမှာတော့ VOE TV သတင်းလောအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါရစေ။ Intelsat 17နဲ့ Mirsat 3 satellite ဂျူရူတို့ကနေပြီးတော့တိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒီစီစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုမဆုမြတ်မုံကတလဲကျင်းပြပေးပါမယ်ရှင်။
အမေရိကန်ကိုတင်သွင်းတဲ့မက္ကဆီကိုကုန်ပစ္စည်းတွေပေါ်တင်းတင်းလာနေကစပြီးသွင်းကုန်ခွန်ကောက်ခံဖို့ရှိနေချိန်မှာအမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေဒီကနေ့မှဆက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကတိုက်အလဲပိုင်းကနိုင်ငံပြောင်းလာသူတွေမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ရဲ့တရားမဝင်ဝင်ရောက်နိုင်မှုရောကြသွားအောင်လို့မက္ကဆီကိုဘက်ကပူအားထုတ်လုပ်ဖို့အတွက်အမေရိကန်အစိုးရကတွန်းအားပေးနေပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာ Conservative Party ခေါင်းဆောင်အဖြစ်ကနေဒီကနေ့မှရာထူးကနေတရားဝင်ဆင်းပြီးတော့မှဖြစ်ပါတယ်။သူ့နေရာမှာအစားထိုးမဲ့ပါတီခေါင်းဆောင်တဲ့ရွေးကောက်ပွဲပထမအကြော်ကိုတော့ရှေ့သတင်းပတ်မှာကျင်းပမယ်လို့ခန့်မှန်းရပါတယ်။ဝန်ကြီးချုပ်တာဝန်ယူရမယ့်ပါတီခေါင်းဆောင်တဲ့ကိုလာမယ့်ဇူလိုင်လလောက်မှာရွေးချယ်သွားနိုင်ပွဲရှိပြီးတော့ခေါင်းဆောင်တဲ့မရွေးမချင်းသူ့မအနေနဲ့ဒီပါတီခေါင်းဆောင်တာဝန်ကိုယာယီဆက်ပြီးတော့ယူသွားမှာဖြစ်ပါတယ်။UAE RS ဆော်ဘောများပြည်တော်စုကစိတ်ကန်းတစ်ခုမှပြီးခဲ့တဲ့လတုန်းကရေနံတင်သင်းမော၄စင်းကိုတိုက်ခိုက်ခဲ့မှုအပေါ်ကနဦးစုံစမ်းမှုတွေအရအစိုးရတစ်ခုကိုယ်တိုင်လုပ်တဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့ UAE ၊ Saudi Arabia နဲ့ Norway နိုင်ငံတို့ကပြောကြားလိုက်ပါတယ်။မေလ၁၂ရက်နေ့ကသူတို့ရဲ့ရေနံတင်သင်းမော၄တွေမှာတန်လိုက်နဲ့မိုင်းတွေကပ်ပြီးတော့ပြိုင်တဲ့တိုက်ခိုက်ခံခဲ့ရတာလို့နိုင်ငံ၃နိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဩစတြေးလျနိုင်ငံမှာတော့ပမာဏအများဆုံးမက်သက်ဖက်တမင်းစိတ်ကြွဆေးပြားတွေကိုမဲလ်ဘန်းမြို့ကစိတ်ကန်းတစ်ခုမှရဲတပ်ဖွဲ့ကသိမ်းဆီးရမိခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကနေတင်မောနဲ့တင်ပို့လိုက်တဲ့စပီကာဆောင်းဘောက်စ်တွေထဲမှာမက်သက်ဖက်တမင်းဒါမှမဟုတ် ice စိတ်ကြွဆေးပြားနှစ်တန်နီးပါးတွေ့ရှိခဲ့ပြီးတော့ကာလာပေါက်စီအမေရိကန်ဒေါ်လာ1ဘီလီယံကျော်တန်ဖိုးရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မုံပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လုပ်ရေးမှုကကိုစော်ဝင်းလိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volarich ဖြစ်ပါတယ် View American တန်ရဲ့တောက်ကြနေညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line to meter 16.25 ရူကနေအတန်လွှင့်ပေးခဲ့တာပါသောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်2နာရီကြာမှာပြန်ဆုံပါအောင်မယ်ရှင်
This program has come to you from the Voice of America, Washington. From Washington, this is